မြန်မာအစိုးရကနိုင်ငံရေးအကျဉ်းသားနှစ်ရာဝန်ကျင်အောင်လှုပ်ပြီးရှိတဲ့ဘက်ထက်မှာနိုင်ငံသားကြီးဝန်ကြီးဦးဝနမောင်လင်ကဂျပန်အစိုးရတာဝန်ရှိသူတွေနဲ့သွားတွေ့မယ်လို့ဟိုကြားပါတယ်ဒီကိစ္စပေါ်ဦးတင်မယ်ဘယ်လိုမြန်မာလဲခင်ဗျဟုတ်ကဲ့ကုတလောပေါ့လေကျွန်တော်တို့လွန်ခဲ့တဲ့၃-၄ဘတ်လောက်ကနေစပြီးတော့ဂျပန်ကနေပုံတွေရောတခြားအစိုးရအရာရှိတွေရောဂျိုင်ကာအရာရှိတွေရော မမပြိုတလက်သွားနေရနေ့စဉ်ရဆက်လိုပဲဒီပမာသတင်းစာတွေထဲမှာလည်တွေ့မှာပေါ့လေအဲ့တော့ဂျပန်ငကိုတဲ့ကမှသူကဒီပမာနိုင်ငံမှာရင်းနှီးမြှုပ်နှံရလာရဲ့ပမာနိုင်ငံကနေသူတို့ဟိုဒီကြတဲ့အကျိုးအမြတ်တွေရှိနေတော့အခုဒီအချင်းသားနှစ်ရာလောက်လွတ်တာကိုလည်းသူကဒါတော်တော်ကြီးကြီးကျယ်ကျယ်ဟိုလိုက်ပြောမှုဖြစ်တယ်ဆိုပြီးတော့မှကျွန်တော်ထင်တယ်တခြားအနောက်နိုင်ငံတွေထဲစာရင်တော့သူတို့ကထူးထူးခြ ဘယ်လိုရှိပါလဲခင်ဗျာ
သူတို့ကတော့တရားဝင်ဘာမှတိတ်ထူးထူးခြားခြားသူတို့ထုတ်ဖို့ပြောတာတော့မရှိဘူးသို့တော့အခုနကသူတို့ဘက်ကလုံရက်တီးကြည့်မယ်ဆိုရင်သူတို့ကဒီလွတ်တော်အမတ်တွေဆိုရင်ကျွန်တော်တို့ဒီဂျီမင်တိုပါတီခေါ်တာပေါ့လေအရင်တော့က LDP ပါတီကဟိုစီးပွားရေးနဲ့ပတ်သက်တဲ့ပုံကိုကြီးတွေကပို့ပြီးတော့သွားတာများတယ်အဲ့တော့အစိုးရကတော့တရားဝင်ဘာမှမပြောပြီမဲ့ဆက်ဆံရေးကိုပေါ့နော်ပို့ပို့ပြီးတော့နွေးနွေးထွေးထွေးဖြစ်အောင်ရေးပို့ပြီးတော့တိုးချဲ့ဖို့ကျိုးစားနေပါလေ
โอเคโอ้ဒါနဲ့တစ်ဆက်တည်းပေါ့လေဒီဂျပန်နိုင်ငံကမြန်မာနိုင်ငံကိုပေးနေတဲ့ဒီနိုင်ငံရခြားအကူအညီ ODA ကရထားခဲ့တာတော့နည်းနည်းကြာပြီလို့ကျွန်တော်တို့မှတ်မိပါတယ်ဂျပန်ရဲ့ ODA မူဝါဒနောက်ဆုံးအချိန်ကြီးဘယ်လိုရှိသလဲခင်ဗျမြန်မာနိုင်ငံပေါ်မှာ
အခုကသူတို့ကပြန်ပေးဖို့စဉ်းစားနေတဲ့အနေအထားတွေတော်တော်များများတွေ့ရတယ်ပေါ့နော်တချို့နေရာမှာတော့ ODA နာမည်မတက်တော့လဲပဲအခုနလူသားချင်းစာနာတဲ့အကူအညီမျိုးတွေသူတို့ကဆက်တင်ပေးနေတယ်အဲ့တော့ ODA ကိုလည်းသူတို့ကဟိုပေးဖို့အတွက်ဆန္ဒတော်တော်ပြင်းပြနေပြီမယ်ဥပမာတရားဝင်ကြီးသူတို့ ODA ကိုအပြည့်အဝပြန်လဲပေးတော့မယ်ဆိုတော့ဟိုလေသာမျိုးတော့သူတို့ဘက်ကမဟုတ်သေးဘူးပေါ့ဒါပေမဲ့အခုကဂျိုက်ကာကတလောက်သွားနေတာကြီးချင်းအဖြစ်ဒါ ODA ကိုဖွင့်ဖို့အတွက်သူတို့ပြင်ဆင်နေတယ်လို့ကျွန်တော်တို့ယူဆရရှိပါတယ
်ဟုတ်ကဲ့နောက်တစ်ခုကတလောအသတင်းထွက်ပေါ်လာတာကမြန်မာနိုင်ငံမှာရှိတဲ့ဒီရှားပါတပ်တုတမျိုးကိုဂျပန်ကုမ္ပဏီတွေကစိတ်ဝင်စားနေကြတယ်လို့သိရပါတယ်အဲ့ဒါဘာအတွက်ပါလဲခင်ဗျအ
ဲ့အဲ့ဒါကကျွန်တော်တို့ဒီအထူးသဖြင့် electronic PC တွေပေါ့လေကျွန်တော်တို့ဒီဟို handphone တို့ဟိုတခြားဒီအရေးကြီးတဲ့ electronic PC တွေတော်တော်များများမှာ rare up လို့ခေါ်တာပေါ့ဒီကောင်မပိုင်အဲ့ဒီ PC တွေလုံးလို့မရဘူးဒီကောင်စိတ်အရေးကြီးတယ်ဆိုတော့ဒီကောင်ကလည်းသူဂျပန်ကဒီတရုတ်ပေါ်မှာအဓိကအားထားနေရတာအဲ့တော့ဟိုကြားထဲမှာဟိုပုံတင်းမောနဲ့ပတ်သက်ပြီးပြဿနာဖြစ်တဲ့နောက်ပိုင်းမှာတရုတ်ကအဲ့ဒါတွေကိုရှော့ပြီးတော့ပို့တာပါညာဖြစ်လာတော့ဂျပန်ဒီမှာရှိတဲ့ electronic လုပ်ငန်းတွေတော်တော်ဒုက္ခရောက်သွားတယ်အဲ့တော့ဂျပန်ကဒီအခုန rare art ကိုပေါ့တရုတ်တစ်ခုတည်းပေါ့မိကိုတာမဟုတ်ဖ ೇನೆ တခြားနေရာရအောင်စ조사တဲ့နေရာမှာဗမာမှာရဖို့အလားအလာတိတ်များတယ်ကျွန်တော်ထင်တယ်အဲ့ဒါသူတို့အတွက်တော်တော်ကိုသရေရှင်တမျှအရေးကြီးတော့အဲ့ဒီ rare art အတွက်ကတော့သူတို့တော်တော်ထူးထူးခြားခြား조사ပြီးတော့ဟိုဗမာနိုင်ငံနေရယူဖို့စ조사မဲ့အလားအလာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကလေဒီမြန်မာအစိုးရကဟိုတရုတ်အစိုးရနဲ့မျက်နှာပြည့်စည်နိုင်တဲ့ဒီမြစ်ဆုံစီမံကိန်းကိုယာယီရဆိုင်းလိုက်တဲ့ကိစ္စကိုပေါ့လေဂျပန်အစိုးရကဘယ်လိုသဘောထားသလဲဂျပန်သတင်းဌာနတွေကရောဘယ်လိုဝေဖန်သုံးသပ်နေကြလဲခင်ဗျာ
ဂျပန်သတင်းဌာနတွေရဲ့ဝေဖန်သုံးချက်တော်တော်များများမှာတော့သူကဒီဟိုပေါ့နော်ဗမာနိုင်ငံကဟိုတရုတ်ပေါ်မှာမိခိုအားထားလုံးအားကြီးတဲ့အခြေအနေကနေပြီးတော့မှအဲ့နည်းနောက်ဆုတ်ချင်တဲ့အလားအလာရှိတယ်လို့ဒီအဓိကသတင်းစာတွေကအဲ့လိုသုံးသပ်တယ်အဲနောက်ပြီးတော့ဂျပန်အစိုးရအနေနဲ့လည်းတရားဝင်ထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့အဲ့တော့ဒီလိုအနေအထားမျိုးကဂျပန်နိုင်ငံကပို့ပြီးတော့ဗမာနိုင်ငံအထက်မှာဟိုဝင်ရောက်ရင်းနှီးမြှုပ်နှံမှုရတယ်ပို့အရေးကြီးတယ်ဆိုတဲ့အနေအထားရယ်ဗမာနိုင်ငံနဲ့ဆက်ဆံရေးပြေလည်အောင်လုပ်ဖို့ရတယ်ပို့အရေးကြီးတယ်ဆိုတဲ့အနေအထားကိုသူတို့သုံးသပ်ပုံရတယ်ဘာကြောင့်လဲဆိုတော့ဟိုလွန်ခဲ့တဲ့တလောကနေပြီးတော့ဂျပန်ကအများအားသူတို့နိုင်ငံထဲမှာအစ်အစိုးရအရာရှိတွေကြားထဲမှာပြောနေတာကဒီဗမာနိုင်ငံပေါ်မှာတရုတ်ကစီးပွားရေးအရာလုံးဝနှိပါချုပ်ကန့်ထားနေတော့ဂျပန်တိုးရခက်နေတယ်ဆိုတဲ့အနေအထားမျိုးတွေသူကတွက်နေတော့အခုလိုတရုတ်နဲ့ဗမာနိုင်ငံကြားထဲမှာဆက်ဆံရေးနဲ့ပြည်ပြည်ပြည့်ပြည့်မဟုတ်တဲ့အနေအထားတွေပေါ်လာတာကတော့ဂျပန်နိုင်ငံအတွက်အခွင့်ကောင်းတစ်ခုလို့သူတို့ယူဆမဲ့အလားအလာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးတင်ဝင်းကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ